တရုတ်နိုင်ငံရဲ့ဝန်ကြီးကကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးပြန်တည်ဆောက်ဖို့နိုင်ငံခြားရေးဆွေးနွေးပွဲကြီးတစ်ခုမှာတောင်းဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဝန်ကြီးအနေနဲ့ဘီဂျင်းမှာလုပ်တဲ့နိုင်ငံတကာအခြေအနေနဲ့တရုတ်နိုင်ငံခြားဆက်ဆံရေးဆွေးနွေးပွဲအတွင်းမေကွန်းပြောရမှာ2020ခုနှစ်ဟာတရုတ်နိုင်ငံရဲ့တန်တမာရေးအရေးပါမှုကိုကိုဗစ်ကာလအခက်အခဲကြားအင်တာနက်အွန်လိုင်းကတဆင့်ပြသနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ဝန်ကြီးဝန်ကပဲအိမ်နီးချင်းနိုင်ငံတွေအနေနဲ့လည်းတက်ကြွတဲ့ပူးပေါင်းဆောင်ရွက်မှုဆက်ထိန်းထားနိုင်ခဲ့ပြီးပိုလမတ်စီမံကိန်းဝင်နိုင်ငံတွေနဲ့ကုန်သွယ်မှုပမာဏဒေါ်လာ800ဘီလီယံကျော်တိုးမြင့်နိုင်ခဲ့တယ်လို့အမေရိကန်နဲ့ဆက်ဆံရေးအတွက်လည်းအခုလိုပြောလိုက်ပါတယ်။
双方应当力争求同存异，稳妥。
နှစ်ဖက်နိုင်ငံတွေအနေနဲ့မတူညီမှုတွေကိုမှန်မှန်ကန်ကန်ဂရိုက်တွေ့ပြီးဘုံသဘောတူနိုင်တာကိုရှာဖွေနိုင်ဖို့လည်းကြိုးပမ်းသွားဖို့လိုမယ်။ဒုတိယအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်စဖို့လိုမယ်။နှစ်ဖက်အကျိုးတွေပူးပေါင်းဆောင်ရွက်မှုဟာနှစ်ဖက်ဆောင်ရွက်အတွက်ဥစ္စာမောင်းနှင်အားတွေပါလို့ပြောသွားတာပါ။ဝန်ကြီးဝန်ကြီးကဆက်ပြီးအွန်လိုင်းသံတမန်ရေးကတဆင့် COVID-19 တိုက်ဖျက်ရေးအတွက်သမရရှည်ရှင်းပင်တဲ့အတူကမ္ဘာကောင်းဆောင်တွေပူပေါင်းပြီးဒီခက်ခဲတဲ့ကမ္ဘာကံ့ရောဂါကာလစိန်ခေါ်မှုတွေကိုဖြတ်သန်းနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်